စစ်တပ်ကအာဏာသိမ်းတဲ့အပေါ်လမ်းပေါ်မထွက်အကြမ်းမဖက်တဲ့နှီးနဲ့ဆန့်ကျင်အန်တုတဲ့ civil disobedience လှုပ်ရှားမှုတွေမြန်မာနိုင်ငံတော်မှာပေါ်လာနေပါတယ်။လက်ရှိအဖြစ်မြန်မာနိုင်ငံတော်မြို့ပေါင်း30ထဲမှနေကစေယုံတွေနဲ့စေဘက်ဆိုင်ရာဌာန80ကျော်မှတာဝန်ထမ်းဆောင်နေတဲ့ဇယဝန်တွေ၊သူနာပြုတွေ၊ဝန်ထမ်းတွေအနေနဲ့ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့ကစပြီးလှုပ်ရှားမှုကိုစတင်လိုက်တဲ့အကြောင်း civil disobedience movement ဆိုတဲ့နာမည်နဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုရှာမှုမှာပါဝင်သူတွေကစစ်တပ်အာဏာသိမ်းတာကိုကန့်ကွက်တဲ့အကြောင်းအာဏာသိမ်းစစ်ဆေးရလက်အောက်မှာလုပ်ငန်းတာဝန်တွေကိုဆက်ပြီးမလုပ်ချင်ကြတဲ့အတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖို့ပြသသွားမှာဖြစ်တယ်လို့ပြောကြပါတယ်။အခုလိုမျိုးတာမန်လူလူကိုကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့စေယုံတွေနဲ့စေဘက်ဆိုင်ရာဌာနတွေကဆရာဝန်တွေ၊သူနာပြုတွေ၊ဝန်ထမ်းတွေသူတို့လုပ်ငန်းတာဝန်တွေကိုဆက်မလုပ်ဘဲဆန္ဒပြကြတာကြောင့်လူလူအတွက်ကျန်းမာရေးဝန်ဆောင်မှုပိုင်းလည်ရင်သွားမဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ဒါကြောင့်လည်းအခုအခါမှာကျမ်းမာရေးဆိုင်ရာမေးမြန်းအကြံယူနိုင်မဲ့အခမဲ့အွန်လိုင်းစည်းကမ်းတွေချို့တဲ့နွမ်းပါသူတွေအတွက်စေဘိုးနဲ့ကုသစိတ်အခမဲ့ပုံမှန်လူနာတွေအတွက်စေဘိုးကုန်ကြစိတ်သာပေးရမယ်ပုဂ္ဂလိကစည်းကမ်းတွေပေါ်လာနေပါတယ်ဒီလိုလှုပ်ရှားမှုနဲ့အတူနိုင်ငံတော်ကလူလူအနေနဲ့လည်းအကြမ်းဖက်ပဲဆန့်ကျင်တဲ့နိလန်တစ်ခုဖြစ်တဲ့တံပုံးတီးပြီးတော့လှုပ်ရှားတာကားဟွန်းတွေတီးကြတာစသည်အားဖြင့်အင်္ဂါနေ့ညကလှုပ်ရှားမှုမှာလူအများအပြားပါဝင်ခဲ့ပါတယ်ဒီကနေ့ည၈နာရီမှာတော့တံပုံးတီးတာအပြင်နိုင်ငံတော်တချင်းကိုတီးဆိုဖို့ပါစီယုံသူတွေကလှုံ့ဆော်ထားပါတယ်